ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာတုတ်တံမှာတွေ့ရှိခဲ့တဲ့ရုပ်အလောင်းတွေဟာရွာသားတချို့နဲ့လူကြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တဲ့ဘင်္ဂလီအကြမ်းဖက်သမား၁၀ဦးဖြစ်ကြောင်းတမတော်ကစုံစမ်းစစ်ဆေးပြီးတင်းထုတ်ပြန်လိုက်တဲ့အပေါ်မြန်မာနိုင်ငံကြီးတုံ့ပြန်သူတွေကကြိုဆိုလိုက်ပါတယ်။ဒီပြစ်မှုကိုတရားဥပဒေနဲ့အညီအရေးယူဆောင်ရွက်မယ်ဆိုရင်နိုင်ငံတကာရဲ့ဖိအားတွေကိုချော့ချစေနိုင်မယ်လို့ရှုမြင်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မောင်တော်မျိုးနဲ့အင်းဒီရွာတုတ်တံမှာတွေ့ရှိတဲ့အမည်မသိရုပ်အလောင်း၁၀လောင်းနဲ့ပတ်သက်ပြီးဒုတိယဗိုလ်ချုပ်ကြီးအေဝင်းဦးဆောင်နဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာတပ်တော်သားလူကြုံရေးတပ်ဖွဲ့ဝင်နဲ့အရက်သားဝန်ထမ်းတွေအပြင်ဒေသခံရွာသားစုစုပေါင်းလူ90လောက်ကိုစစ်ဆေးပြီးတဲ့နောက်မှာဒီရုပ်အလောင်းတွေဟာဘင်္ဂါလီအကြမ်းဖက်သမားတွေဖြစ်ကြောင်းနဲ့ရွာသားတချို့နဲ့လူကြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်တပ်ဖြတ်မှုမှာပါဝင်သူတွေကိုဥပဒေအရအရေးယူမှဖြစ်တယ်လို့အထက်အဆင့်ကတာဝန်ရှိကုတ်ကဲသူတွေကိုလည်းဖော်ထုတ်အရေးယူမှဖြစ်ကြောင်းထုတ်ပြန်ထားပါတယ်။တမတော်ကဒီလိုထုတ်ပြန်တာနဲ့ပတ်သက်ပြီးနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကအခုလိုပြောဆိုပါတယ်
။တမတော်စုံစမ်းစစ်ဆေးရေးအဖွဲ့ကနေဒီလိုပေါ့လေ။စနေကြစုံစမ်းစစ်ဆေးပြီးတော့ဒီလိုတွေ့ရှိချက်ကိုတရားဝင်ထုတ်ပြန်တာမျိုးကကြိုဆိုရမယ့်ခြေလှမ်းပဲလို့ကျွန်တော်ကမြင်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဒီကြောင်တွေနဲ့ညီပေါ့လေဖြည်းဖြည်းရောက်ရောက်အရေးယူဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်တယ်။အဲ့ဒီကြောင်တွေနဲ့ညီအရေးယူဆောင်ရွက်မှုကိုလည်းပဲဟောပရင်းမီဒီယာတွေရောနိုင်ငံတကာရောအချိန်နဲ့တကြီးဖြည့်ရှိနိုင်အောင်ဆောင်ရွက်နိုင်လဲဆိုရင်ပို့ပြီးတော့ဖြည့်ရောက်နိုင်တယ်လို့မြင်တယ်။ဒါကျွန်တော်တို့မှာအမှားမရှိဘူးလိုအပ်ချက်မရှိဘူးအားနည်းချက်မရှိဘူးလို့အလုံးစုံခုခံကာကွယ်နေတဲ့ပုံစံမျိုးကနေပြီးတော့လက်ရှိအချိန်မှာဒါဟာစပြီးတော့ကြောင်လာတဲ့အနေအထားဖြစ်ကောင်းဖြစ်နိုင်တယ်လို့သုံးသပ်ပါတယ်
။ဒီလိုထုတ်ပြန်လိုက်တာကြောင့်နိုင်ငံတကာကစုံစမ်းစစ်ဆေးရေးအဖွဲ့ဝင်ဆွေးနွေးရေးအတွက်ပုံမတောင်းဆိုလာနိုင်တယ်လို့မှန်မှန်ကန်ကန်တရားစီရင်နိုင်တယ်ဆိုရင်နိုင်ငံတကာဖိအားတွေရောကြလာနိုင်မယ်လို့ရှုမြင်ကြောင်းလည်းပြောပါတယ်
။တစ်ခါမှလည်းပဲနိုင်ငံတကာအတိုင်းဝိုင်းကတော့ဟိုစုံစမ်းစစ်ဆေးရေးအဖွဲ့ဝင်ဆွေးနွေးဖို့ဖိရှာနဲ့ပတ်သက်ပြီးတော့အဖိအားပေးတာမျိုးတွေပြောတာမျိုးတွေကတော့များလာနိုင်တယ်။တစ်ချိန်တည်းမှာပဲကိုယ်ကစုံစမ်းစစ်ဆေးမှုတွေပေါ်ထုတ်ရှိမှုတွေတရားစီရင်မှုတွေဟာလွတ်လပ်ပြန့်လင်းပြီးတော့တရားမျှတနေနေစုရင်နိုင်ငံတကာရဲ့ဖိအားတွေကိုအတန်အသင့်ဖြေလျော့နိုင်မယ်လို့မြင်တယ်
။မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။နိုင်ငံတကာဖိအားတော့ဒါတွေမတွေ့တဲ့ဖိအားတော့ပေးနေပါပဲလေ။သူတို့ဖိအားတဲ့အကြောင်းတရားကဒီလိုတွေကတမျိုးကြီး။အခုလိုတွေ့တဲ့အခါကျတော့လည်းပူပြီးမှာပါလေ။ဒါဒီလိုရှိတာပေါ့။ဖြစ်ပေါ်ကျူးလွန်သွားတဲ့ဖြစ်စဉ်ကလည်းအစအဆုံးကြည့်တော့ရှိတဲ့အခါကျတော့လည်းဟိုတစ်ခါကမရှိမဆန်မတရားလုပ်တဲ့အတွက်ကြောင့်ဟိုပြန်လုပ်ကြရင်လည်းမှားကောင်းရတာ။သူကတပိနဲ့ထိုးတော့ကိုကပါထားရတဲ့ဘောဖြစ်သွားတာ။အဲအဲ့လိုဆိုတော့အခါကျတော့ဒါဒီလိုဖြစ်သွားပြီးဆိုတော့ရာဇဝတ်မှုဖြစ်တဲ့အတွက်ကြောင့်ဒီတရားဥပဒေနဲ့တော့ဆက်သွားဒီလေလို့ကျွန်တော်တို့ကဟိုဒီမှာကွန်မန့်ပေးကြတာပေါ့နော်
။2019ခုနှစ်စက်တင်ဘာလ1ရက်နေ့မှာလုံခြုံရေးတပ်ဖွဲ့ကနေမြင့်ချင်းလင်းစင်မှာအကြမ်းဖက်သမား200လောက်ဟာဒုတ်သားလက်နက်တူနဲ့တိုက်ခိုက်ခဲ့တာကြောင့်တနက်ဖောက်တားမြစ်ခဲ့ပြီးအကြမ်းဖက်သမား10ယောက်ကိုဖမ်းဆီးခဲ့ကြောင်းသူတို့ကိုရဲစခန်းကိုဆွဲပြောင်းအံ့နံဖို့စီစဉ်ခဲ့ပေမဲ့အကြမ်းဖက်တိုက်ခိုက်တာတွေဇက်တိုက်ဖြစ်ပွားခဲ့ပြီးရဲစခန်းကိုလွှဲပြောင်းဖို့အချိန်နဲ့မပေးတာကြောင့်တုတ်တံကိုခေါ်ယူတက်ဖြတ်ဖို့ဆုံးဖြတ်ခဲ့တာကိုတွေ့ရှိရကြောင်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လောလောဆယ်မှာတော့2019ခုနှစ်ဩဂုတ်လမှာဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုကိုလူကြုံရေးတပ်ဖွဲ့ကရှင်းလင်းခဲ့တဲ့နောက်မွတ်စလင်6သိန်းခွဲလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားခဲ့ပါတယ်။စကိုင်းပြည်နယ်မြောက်ပိုင်းကအခြေအနေဟာလူမျိုးတုံးတက်ဖြတ်တဲ့အခြေအနေဖြစ်တယ်လို့အမေရိကန်ဆိုရကဖော်ပြပြောဆိုခဲ့တယ်လို့ကုလသမဂ္ဂကလည်းလူမျိုးပြုတ်ရှင်းလင်းတုတ်တင်တဲ့အခြေအနေကိုရောက်နေတယ်လို့ဆိုနိုင်ကြောင်းပြောဆိုထားပါတယ်။